အာနာသိန်းစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကအစ်စ်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင် UEC က2020ရွေးကောက်ပွဲဟာပြက်ပြယ်သွားပြီဆိုတဲ့သဘောပြောဆိုခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့နဲ့မဲဆန္ဒရှင်တချို့ရဲ့တုံ့ပြန်တန်တွေကိုလည်းနားဆင်ရမှာပါ။စံတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာ2020ရွေးကောက်ပွဲမှာကိုယ်စားလှယ်ဒုတိယအများဆုံးအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ SNLD ပါတီရဲ့တွဲဖက်အတွင်မူဆိုင်းကျော်ညွန့်ကတော့2020ရွေးကောက်ပွဲနဲ့ပတ်သက်လို့ UEC အသစ်ရဲ့ပြောဆိုချက်ပေါ်ခုလိုတုံ့ပြန်ပါတယ်။
ကစံရဒီနေလည်းပြောလို့မရအောင်ကျွန်တော်တို့ရဲ့သဘောအရဆိုကျွန်တော်ပါတီကဟိုဆရာနာတိန်းတာလည်းတရားဝင်ပါပြည်ထောင်စုခွက်ခံလေးထုတ်ပြန်တာဖြစ်တယ်နောက်ပြီးတော့ဒီစီကောင်စီဘုံကဖွဲ့ထားတဲ့ EC ဆိုတာလည်းတရားဝင်ပါသူတို့ရဲ့လှုပ်ရှားဆောင်ရွက်မှုတွေပြောဆိုနေတဲ့ဟာတွေအားလုံးကဟိုတရားဝင်ပါကျွန်တော်အတိအမှတ်လည်းဖြစ်ပါဦ
းနိုင်မယူကောက်ပွဲမှာတူဦးမှအနိုင်မရခဲ့တဲ့ NDF ပါတီကတော့UEC အသစ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးခုလိုမြင်ပါတယ
်ကျွန်တော်တို့အနေနဲ့ကတော့2020မေရလတာမဲမဲ့တမမှုတွေဒီတန်ရားဖြစ်ပွဲကိစ္စကြီးအများကြီးဖြစ်ပွားနေတဲ့ရုပ်ောက်ပွဲတည်အနေနဲ့တော့ကျွန်တော်တို့ကအတိမတ်ပြူရဲ့လက်လက်လက်ခံနေပေါ့နော်ဒါပေမဲ့အခုချိန်မှာဥပဒေရစစ်ဆေးနေတာဖြစ်နေတဲ့အတွက်တရှိစစ်ဆေးနေတဲ့အချိန်မျိုးတော့ကျွန်တော်တို့ကဒါတော့အတိကြကြီးပေါ့နော်ဝင်းပေါ့ကနကကို UEC ကပြောသလိုပဲတိုင်းရပြက်ပြဲသွားပြီလို့ကျွန်တော်တို့မှတ်သေးပါအောင
်အမေရိကန်ပြည်ထောင်စုမှလက်တလောနေထိုင်ပြီး2020ရွေးကောက်ပွဲအတွက်ဝါရှင်တန်ဒီစီမြန်မာတန်ရုံမှကိုယ်တိုင်မဲပေးခဲ့တဲ့မေရီလန်းပြည်နယ်ကမက်ခင်နှင်းမာကတော့နိုဝင်ဘာရွေးကောက်ပွဲအတွင်းသူတို့မဲပေးရွေးချယ်မှုကသာအတီးဖြစ်တယ်လို့ခံယူပါတယ
်အဲ့ဒါကတော့ကျွန်တော်လုံးဝသိမှမပြုပါဘူးဘာကြောင့်လဲဆိုတော့နိုဝင်ဘာလတုန်းကကျွန်တော်တို့ပေးခဲ့တဲ့မဲဒီကျွန်တော်တို့ကျင်းတဲ့သဘောကျတဲ့ပါတီကိုယ်စားလှယ်တွေကိုကျွန်တော်တို့ရွေးခဲ့ကြအဲ့တော့ကျွန်တော်တို့ရဲ့သဘောထားအမှန်ကန်ကိုကျွန်တော်ပြောထားပြီးသားကျွန်တော်တို့စော်ကားလို့သတ်မှတ်တယ်ကျွန်တော်ဆိုရင်လည်းဒီဗမာပြည်မှာနေတာမဟုတ်ဘူးဒါပေမဲ့ဒီနိုင်ငံမှာနေတာဒါပေမဲ့ရေးကောက်ပွဲမတိုင်ခင်မှာလည်းဘလို့လူမျိုးတွေကဒီ NLD ကိုပါတီကိုကိုစားပြုပြီးရွေးချယ်မယ်ဆိုတာကျွန်တော်ဝင်ကြည့်ရဲတကယ်လဲစိုက်လို့တကယ်လဲယုံကြည်လို့ကျွန်တော်ပြောခဲ့ရလူတွေအဲ့ဒါကြောင့်မလို့ကျွန်တော်တို့ရဲ့ရွေးချယ်ထားတဲ့ဒီရွေးကောက်ပွဲကိုပေါ့နော်လက်မခံအောင်စပွဲဟာကျွန်တော်လုံးဝအသိမပြုပါဘူးကျွန်တော်တို့ရဲ့တကယ်အစိုးရအစ်မန်ဒီ NLD အစိုးရပဲဖြစ်ပါတယ်အဲ့ဒါတော့ကျွန်တော်ပြောချင်တယ်ဟုတ်
2020ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ